ကချင်ပြည်နယ်ဘက်ကိုလှည့်ရအောင်ပါ။နူပန်ရေကချင်ပြည်နယ်ကတော့ဒီရွေးကောက်ပွဲမတိုင်ခင်တည်းကသတင်းတွေကတော်တော်လေးစိတ်ဝင်စားဖို့ကောင်းနေတဲ့နည်းမြေပါ။ဒီနေ့ရွေးကောက်ပွဲမှာလည်းမဲမတမာမှုတွေရှိခဲ့တဲ့သတင်းတွေဆိုတာလည်းဒီရွေးကောက်ပွဲလုပ်နေတဲ့အချိန်မှာပဲကျွန်တော်တို့ကြားနေရပါတယ်။အခုနောက်ဆုံးသိရတဲ့ကချင်ပြည်နယ်ဘက်ကရွေးကောက်ပွဲအခြေအနေတွေရှင်းပြပေးပါခင်ဗျ
။ဟုတ်ကဲ့အခုနောက်ဆုံးအခြေအနေမှာတော့တန့်ခိုင်ဖူဖြိုးရေးပါတီနဲ့အဲ့ဒီကခွဲထွက်တဲ့ဒီစီလုံးညွရေးနဲ့ဒီမိုကရေစီပါတီပေါ့နော်။ USDP ပါတီကတော့သူတို့တွေကနေပြီးတော့ပို့ပြီးတော့မဲအရေးအတွက်တွေများနေတယ်ပေါ့သူတို့နေရတော်တော်များများမှာနိုင်နေတယ်လို့သိရပါတယ်အခုဒီနောက်ဆုံးနိုင်ထားတဲ့အဖွဲ့ကပြောမယ်ဆိုရင်ဒီမိချင်းနာမျိုးကပြည်သူ့လူတော်ကိုယ်စားလှယ်နေရာမှာတက္ကသိုလ်ဖွံ့ဖြိုးရေးပါတီကဒီစာတမ်းနဲ့ဒေတာတင်နန်ဆက်သွယ်ရေးဝန်ကြီးဟောင်းဦးသိန်းစောကတော့ NDF အမျိုးသားဒီမိုကရေစီအစုဦးမာခါကိုသူကတော်တော်များများမှာသူကနိုင်နေပြီလို့ပြောတယ်ဒီဥမာခါလည်းအဲဒီတန့်ခိုင်ဖွံ့ဖြိုးရေးအဖွဲ့ကပဲနိုင်တဲ့အခြေအနေမှာရှိနေတယ်လို့သူကလည်းအဲ့လိုပြောတယ်မိချနာကပေါ့နော်ဒီအမျိုးသားလွတ်တော်နေရာကရှင်ပြန်တဲ့ဒီ UDPKS ကပဲမျိုးသားလွတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌနံကလည်းလောလောဆယ်မှာမဲဆန္ဒနဲ့ထက်ဝက်တော်မှာသူကနိုင်နေပြီလို့ပြောတယ်ဒီဖက်ကဘက်မှာကြတော့တန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပြည်သူလွတ်တော်ကချင်ပြည်နယ်တိုင်းမှုဟောင်းလည်းဖြစ်တယ်ပေါ့နော်ဦးအောင်မြင့်နဲ့ကတော့ဒီနေရာတော်တော်များများမှာသူလည်းနိုင်နေတယ်ပေါ့နော်ဒါပေမဲ့ပြောလို့တော့မရသေးဘူးအခုသူရဲ့ပြန်ဘက်ဖြစ်တဲ့ဒီတော့ပေါ့ကြာကလည်းဒီမဲယုံတရားတယုံရှိတဲ့အထဲမှာသူလေးယုံတော့မှတော့သူကနိုင်ထားတယ်လို့ပြောတယ်ဒါပေမဲ့တော့ပေါ့ကြာကတော့သူနိုင်မနိုင်ဆိုတာကိုတေချာမပြောနိုင်ဘူးပဲလို့ဆိုတော့စံဖွန်ကတော့သူကမနိုင်နိုင်အောင်လုပ်မဲ့အခြေအနေမှာရှိတယ်ပေါ့သူကအဲ့လိုပြောတယ်ပြီးတော့နောက်တစ်ခုကကျတော့ကျိုးတင်မဲတွေအများကြီးထိလိုက်တဲ့အတွက်အဲ့ဒီနေရာမှာလည်းသူကနည်းနည်းစိုးရိမ်နေလို့ပြောတယ်ရှင
်ဟုတ်ကဲ့ဆိုတော့ကချင်းပြည်နယ်တစ်ခုလုံးကိုခြုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဘယ်ပါတီကအားအသာဆုံးဖြစ်နေပါလဲခင်ဗျ
အားအသာဆုံးလို့ကတော့ပြောလို့မရဘူးဒီနေ့ရဲ့အခြေအနေကဘာဖြစ်လို့လဲဆိုဒီနေ့ကတော့ဒီမဲထည့်လူတွေကတိတ်များများဆဆတော့မရှိဘူးရှင်ဒီနေ့ကပေါ့နော်ဒီနိုဝင်ဘာ4ရက်နေ့ကစပြီးတော့ကြိုတင်မဲတွေကောက်တယ်တချို့နေရာတွေမှာကြတော့သူတို့ကိုယ်တိုင်လာကြမလို့အိမ်မှာအထီလာဒီတနိုင်းတို့လူမျိုးဆိုရင်သူတို့ကအိမ်ကမိသားစုတွေလာထည့်ရှာမလို့သူတို့အိမ်ထောင်စုရှင်းတဲ့ဟာသူတို့အကုန်လုံးကောက်လိုက်တဲ့ဟာမျိုးတွေရှိရဆိုတော့ဒီကျိုးတင်မဲမှာတော်တော်များများကယူလိုက်တယ်လို့ကြားတယ်ဆိုတော့ဒီနေ့တင်းငွေဖြစ်တဲ့ခါကျတော့ဖျားကြောင်းသွားကြတဲ့လူတွေများတယ်အဲ့ဆိုတော့မဲလာတဲ့လူကပါနေကြတယ်ဆိုတော့ခါကျတော့တော်တော်များများကတော့သူတို့စိုက်တဲ့နေရာမှာပြန့်ကျဲနေအောင်လို့ထည့်နေကြတယ်